မြန်မာနိုင်ငံရွေးကောက်ပွဲကိုစောင့်ကြည့်လေ့လာသူဖြစ်သွားဖို့ရှိနေတဲ့အမေရိကန်သမ္မတဟောင်းဂျီမီကာတာဟာကျမရဲ့အခြေအနေကြောင့်ခီးစဉ်ကိုဖျက်ခဲ့ရပါတယ်။ဒါမဲ့လည်းသူကိုယ်စားမြေဖြစ်သူမြန်မာနိုင်ငံကိုသွားမှာဖြစ်တယ်လို့သမ္မတဟောင်းကမကြသေးခင်ကပဲ AP သတင်းဌာနနဲ့တွေ့ဆုံရမှာပြောဆိုလိုက်ပါတယ
်။ As a matter of fact, my grandson Jason is going to be in Myanmar for the election, which will be the second week in November.
November ဒုတိယပတ်မှာကျင်းပမယ့်ရွေးကောက်ပွဲအတွက်မြန်မာပြည်ကိုအမည်ဖြစ်သူ Jason သွားမှာဖြစ်ပြီးမူလတုန်းကသူသွားဖို့အစီအစဉ်ထားပေမဲ့တချို့ကိစ္စတွေမှာဝင်မပါတော့တာတွေရှိနေတဲ့အကြောင်းဒါပေမဲ့လည်းတက်နိုင်သမျှအချိန်အလဟတ်မဖြစ်အောင်နေထိုင်ပြီးကျမကြီးလည်းကောင်းနေပါတယ်လို့သမရကာတာကပြောဆိုခဲ့တာပါသမရဟောင်းကာတာဟာအသေးခွဲစိတ်ကုသမှုလုပ်ခဲ့ရာကနေသူ့မှာကင်ဆာရောဂါဖြစ်နေပြီဆိုတာကိုပြီးခဲ့တဲ့ August လကတွေ့ရှိခဲ့ပြီးအဲ့နောက်ဆန်းသက်မှုတွေရကင်ဆာဆဲလ်တွေဟာအုန်းနောက်ကိုပြန့်နှံ့နေခဲ့တယ်လို့သိခဲ့ရတာဖြစ်ပါတယ်ကင်ဆာရောဂါအတွက်ဆေးကုသမှု၄ချိန်ခံယူပြီးတဲ့နောက်ကင်ဆာဆဲလ်တွေကိုတိုက်နိုင်ဖို့အတွက်ကိုခံအားကောင်းစေတဲ့ဆေးတွေကိုဆက်ပြီးတော့အသုံးပြုနေရတယ်လို့လည်းမစ္စတာကာတာကပြောပါတယ်။အမေရိကန်သမ္မတဟောင်းဂျီမီကာတာတည်ထောင်ခဲ့တဲ့ကာတာစင်တာဟာကမ္ဘာတစ်ဝှမ်းလူ့ခွင့်ရေးဒီမိုကရေစီရေးနဲ့လူမှုဖွံ့ဖြိုးတိုးတက်ရေးလုပ်ငန်းတွေအတွက်လှုပ်ဆောင်နေတာဖြစ်ပြီးတော့မြန်မာနိုင်ငံမှာအခုရက်ပိုင်းအတွင်းကျင်းပတော့မယ့်2015အထွေထွေရွေးကောက်ပွဲကိုလေးလာစောင့်ကြည့်မှုတွေလှုပ်ဆောင်သွားမှာလည်းဖြစ်ပါတယ်ခင်ဗျာ။